ရှင်းပုံပါရှင်အခုတော့ထိုင်းနိုင်ငံရောက်နိုင်ငံခြားသားဒီအလုပ်သမားတွေအတွက်ကိုဗစ်ဆစ်ဆေးမှုကာလ3လတက်တန်းတိုးမဲ့အကြောင်း VOE မြန်မာပိုင်းသတင်းတော့မအေးမှာသတင်းပေးပို့ထားတော့ကိုနားဆင်ကြရအောင်ပါ
ထိုင်းနိုင်ငံမှာကိုဗစ်တတိယလိုင်းကူးစက်မှုကနေ့စဉ်ထောင်ချီတိုးနေပြီးလူစုလူဝေးနဲ့သွားလာလှုပ်ရှားမှုတွေမလုပ်ရတာကြောင့်အလုပ်သမားတွေကိုအလုပ်လုပ်ခွင့်လက်မှတ်လုပ်ပေးမဲ့လုပ်ငန်းရှင်နဲ့ကျန်းမာရေးရာကိုဗစ်စစ်ဆေးပေးမှုတွေလည်းကျန်းကျာနေပါတယ်။ဒါကြောင့်ကိုဗစ်ရောဂါစစ်ဆေးမှုလုပ်ငန်းတွေဆက်လုပ်နိုင်ဖို့အတွက်ထိုင်းအစိုးရက3လပတ်တန်းတိုးပေးလိုက်ကြောင်းထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဆုံးဖြတ်ရေးဆောင်လေးချင်းကအလုပ်သမားရေးလှုပ်ရှားသူဦးမင်းဦးကအခုလိုပြောပြပါတယ်။
ဟောဘောသူနဲ့ဖွဲ့ရနေပြီးတော့ဒီအတီးတွေ့လိုက်တာပေါ့ဒါမနေ့ကဒီယူရဲဆိုတာဒီအရင်တော့ပထမထုတ်ပြန်ထားတဲ့ဒီဂျွန်လာ၁၆ရက်နေ့ဟိုခုနကတည်းကအရင်တွင်းတဲ့ဟာလေးနောက်ပြီးတော့ဒီပုံတင်ဖို့အတွက်အချက်လက်စီစစ်တဲ့ဟာလေးအဲ့ဒီဟာလေးဒီကျန်းမာရေးနဲ့ပတ်သက်ပြီးစစ်ဆေးတာနဲ့ဒီကိုဗစ်ဟောပေါ့နော်ဟိုစစ်ဆေးမှုလောက်အောင်ဆိုတာဒီဒက်လိုင်း၁၆ရက်နေ့သတ်မှတ်ထားတာအဲ့ဒီဟာကိုကျွန်တော်ပို့လာပိုင်း၁၇ရက်နေ့ကိုရှေ့ပြလိုက်တဲ့သဘောပဲဒီကိုဗစ်တို့ဘာလို့မဖြစ်ဘူးဆိုလို့ရှိရင်အာဘာလို့ကျွန်တော်တို့ကဘာမှမထုံးဘူးဗျာဆိုတဲ့သဘောအဲ့ဒါမျိုးလောက်တာဆိုတော့ဒီဟာကနောက်ဆုံးပြလိုက်တဲ့သဘောပဲဟိုဟာကိုကြီးအချက်လက်ကြည့်တာတော့ဘိုင်ယိုမက်ထရစ်လို့ခေါ်တဲ့ကျွန်တော်တို့ဒီမျိုးလုံးစတန်ဖတ်တာတော့ဒါတွေလုတဲ့ဟာတွေကိုကြာတော့သူကဒီသတ်မှတ်ထားတဲ့ဟာကတင်လိုင်းကစထောင်းနေမှာအပြီးလောက်အောင်လို့ပြောထားပြီးသားနော်။အဲ့ဒါအဲ့ဒါကိုလေသူကလေဒီကြားထဲမှာပဲစထောင်းနေတဲ့ဒီစတင်မှာစတောင်းရဲ့ကြားထဲမှာပဲလုပ်လို့ရတယ်ဆိုတော့ဒီလိုမျိုးဖြစ်သွားတာပေါ့
။လက်ရှိမှာကိုဗစ်ဒုတိယလိုင်းကစပြီးနိုင်ငံသားတို့သမားတွေကိုနေမြေတော်ခရီးသွားလာခွင့်အပါအဝင်လူစုလူဝေးနဲ့သွားလာလှုပ်ရှားလာရေးအားလုံးကိုဗစ်ဥပဒေအရကန့်သတ်မှုတွေလုပ်ထားတာပါ။ဒီလိုအခြေအနေတွေကြောင့်အလုပ်သမားလက်မှတ်တွေတက်တန်းတိုးတဲ့အလုပ်တွေလုတ်သမားလက်မှတ်ဒီအစ်စ်လုတ်တာတွေကျမ်းမာရေးစီစစ်တာတွေတိတ်မလုံနိုင်ကြပဲစင်ရင်ပေးသွင်းထားတဲ့6သိန်းကျော်တည်းက9000ကျော်လောက်သာလုတ်ပေးနိုင်ခဲ့တာပါဒီလိုအခြေအနေတွေကြောင့်တက်တန်း3လထပ်ပြီးတိုးပေးတာလို့ယူဆရကြောင်းရှေ့တန်းလုတ်သမားအခွင့်အရေးကိုရရဲ့ဥက္ကဋ္ဌဦးအောင်ကျော်ကပြောပါတယ်
ဆောင်နိုင်ငံရဲ့စက်ပြက်လိုင်းဖြစ်တဲ့ကိုင်းမပြီးတော့ပါတော်တော်ကြီးတိတ်တင်းကြောက်နေရာတမှာဖြစ်ပေါ်လာခဲ့တာဒါကြောင့်မလို့ဟိုကျောကားကြီးပြောင်းလာတယ်လေဟိုကကျောင်းလို့ဓမ္မကြီးငွေကြေးလို့ဓမ္မကြီးဆရာဆက်တန်းဆက်ပန်းတို့ဒီကုလစုကိစ္စကြီးကအချက်မမီနိုင်တဲ့အနေအထားမျိုးဖြစ်ပေါ်တယ်။ငါအစိုးရယုံကြည်မှလည်းဟိုအရင်ကအဲလိုလူစုလူဝေးအများများကြောင့်လည်းလုပ်လို့ပြုနေတဲ့ပတ်အားမရှိဘူး။ဟိုအဲ့တော့ဒါပြန်လို့အချက်မမီနိုင်တဲ့ဆိုအပြုလုပ်ကြောင်းသူတို့ကထပ်ပြီးတော့တားပြီးတော့မှန်တကယ်လိုအပ်နေတဲ့အနေအထားကဆက်ပန်းပြုမှုကိစ္စကြီးအလုံးတစ်ခါတုံးကဆက်အရှိတုံးပြီးတတ်တာပါခင်ဗျာ။
ထိုင်းနိုင်ငံမှာတရားဝင်ရောတရားမဝင်ရောမြန်မာလူသမား3တန်းထက်မနည်းရှိနေပြီးနေ့စဉ်လဲခိုးဝင်လာနေသူတွေကရာဂဏန်းနဲ့ရှိနေပါတယ်။ကိုဗစ်ဒုတိယလိုင်းအစပိုင်းမှာတော့သမွန်သခွန်ပြည်နယ်ပင်လယ်စာလုပ်ငန်းဝင်ကမြန်မာလူသမားအများအပြားကူးစက်မှုတွေဖြစ်ပြီးတရားမဝင်အထောက်အထားမဲ့တွေများတဲ့အတွက်ထိုင်းအစိုးရကအထူးအစီအစဉ်နဲ့ပန်းရောက်ကတ်လို့ခေါ်တဲ့အလုပ်လုပ်ခွင့်လက်မှတ်အစ်စ်တွေထပ်လုပ်ပေးခဲ့ပါတယ်။ဒါပြင်နိုင်ငံခုလက်မှတ်အထောက်အထားလက်မှတ်တွေတက်တန်းကုန်နေတဲ့သူတွေကိုလည်းတက်တန်းတိုးပေးတာတွေလုပ်ပေးခဲ့ပါဗျ။အဲ့ဒီထဲမှာနိုင်ငံသားလူသမားလူဦးရေ6သိန်းကျော်အတွက်ကျန်းမာရေးစစ်တာကိုဗစ်စစ်ဆေးရအပါအဝင်အလုပ်လုပ်ခွင့်လက်မှတ်လုပ်ဖို့အတွက်စီရင်ပေးသွင်းထားကြပြီနဲ့လူဦးရေ9000ကျော်လောက်သာလုပ်ငန်းစဉ်တချို့ပြီးခဲ့ပါဗျ။ဒီအတွက်အခုနောက်ထပ်စက်တင်ဘာလအထိ3လတက်တန်းထပ်ပြီးတိုးပေးခဲ့တာဖြစ်ပါရဲ့ရှင်။